မင်္ဂလာဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခက်ကြုံနေရတာကိုဖြေရှင်းနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေဆွေးနွေးတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်။နေရပြန်မဲ့သူတို့အတွက်လုံခြုံမှုအသက်အာမခံချက်ရှိပြီးအခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိဖို့နဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရဖို့ဆောင်ရွက်ပေးပါလို့လည်းတောင်းဆိုကြပါတယ်။ကျွန်မစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့တိန့်နဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူခဲ့ပေမဲ့အခုအချိန်ထိဖြစ်မလာတဲ့အပေါ်မှာတော့တရုတ်နိုင်ငံဘက်ကကြားဝင်ဆောင်ရွက်လာတဲ့သဘောဖြစ်ပါတယ်။ဇန်နဝါရီလ19ရက်နေ့မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်ဒုဝန်ကြီးအဆင့်အွန်လိုင်းဆွေးနွေးပွဲတွေလုပ်ပြီးတော့ဒုက္ခသည်နေရပြန်ရေးကိုဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးသူတို့နေရပြန်ရေးတရုတ်နိုင်ငံမှာပါဝင်ဆွေးနွေးညှိနှိုင်းအပြေရှာတဲ့အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ကြပါတယ်။နေရပြန်ရေးစီစဉ်ကြတဲ့အချိန်မှာဒုက္ခသည်တွေဒီဇိုင်းမမတ်တောင်းဆိုခဲ့တဲ့အချက်တွေကိုအဓိကထည့်သွင်းစဉ်းစားပေးပါလို့လည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦးမိုဟာမက်ကပြောပါတယ်
။အဲတောင်းဆိုတဲ့အတိုင်းကကျွန်တော်တောင်းဆိုသွားမှာပါနိုင်ငံသားအကွက်ရဲ့ပြန်လေရစေချင်ပါတယ်ကျွန်တော်နောက်တစ်ခုတော့ကျွန်တော်ဆုံးရှုံးနေနာမို့ရောကျွန်တော်ဆုံးရှုံးနေနာမို့ဆိုတာကကျွန်တော်ဥစားပြီးစီရဲကျွန်တော်အစအဲအဲ့ဒါဟိုဘက်လူရှင်တယ်ကျွန်တော်တရားမြတ်တမ်းမှုလူရှင်တယ်ပြီးတော့ကျွန်တော်လက်လက်လက်အဲသွားလာရဲ့ equal right ပေါ့ကျွန်တော်တန်းတူညကွာလေးလူရှင်တယ်အဓိကတော့ဆိုရှင်ကမူလနေရကိုပဲကိုးနေရဲ့မွေးရဲ့မူလနေရကိုပဲသွားရှင်တာပါ
ဒီလိုနေရပြန်ရေးသုံးမွင့်ဆိုင်ဆွေးနွေးပွဲတွေကနေတကယ်လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေဖြစ်လာနိုင်မှုကိုလည်းဒုက္ခသည်တွေကမျှော်လင့်ပါတယ်
။ကျွန်တော်ဘက်ကမျှော်လင့်တယ်ဘာလို့ဆိုတော့ကျွန်တော်နိုင်ငံတကာကို ICJ မှာရော ICC မှာကျွန်တော်ကုလသမဂ္ဂမှာရောနိုင်ငံတကာပြည်စည်းတာအကုန်လုံးကကျွန်တော်ကန်စားခဲ့တဲ့ဆုံးချုပ်နေနာခဲ့တဲ့ဒုက္ခသည်တွေအားလုံးဘက်ကတင်ပြထားတာတို့ရှိပါတယ်။အဲ့ဒါကိုလိုက်လျောပြီးတော့မြန်မာဆိုရပါကဆဲဆဲပြီးတော့အကောင့်တွေပေါ်မယ်လို့ကျွန်တော်မျှော်လင့်တယ်။ရေကန်ပြည်မှာရှိတဲ့မြို့နယ်စုအကုန်လုံးကတော့ကျွန်တော်အေးအေးချမ်းချမ်းသူနေလို့ရတယ်။အဲ့ဒါကျွန်တော်မျော်လဲမျော်ပါတယ်ကျွန်တော
်ဒုက္ခသည်တသန်းကျော်လောက်ထိရှိလာနေတဲ့တိမ့်ချီတဲ့ဒုက္ခသည်တွေစုဝေးနေထိုင်ရာဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးဆောင်ရှောက်မှုနေထိုင်ရေးပါဝင်ရာသီဥတုဘေးဒဏ်စတဲ့အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေကနေရရင်းကိုပဲအမြန်ပြန်လိုနေကြတာပါသူတို့အတွက်တည်းမဟုတ်ပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ကမ့်နေထဲမှာကန့်သက်နေရတဲ့သူတွေကိုပါနေရပြန်ရေးကူညီပေးစေချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်မိုဟာမက်ကပြောပါတယ်
။ကမ့်ထဲမှာကြာကြည့်မနေရှိမှုကျွန်တော်ကဆော့အမြင်ဆုံးပြင်ရှိတယ်မြန်မာနိုင်ငံမှာတော့ဆင်းနေနောက်ပိုင်းအဒီဗကဲမှာရှိတဲ့လူတွေရောတခြားကျန်ရှိနေတဲ့ကျွန်တော်ရခိုင်ပြည်နယ်မှာနေရဆုံးကပြီးတော့တခြားယူအမနေတဲ့လူတွေကိုဗျာရင်ဆိုဦးစားပေးကိုနေရကိုပဲသူတို့ကိုမူလနေရကိုပဲသူတို့ပြောစေချင်တယ်သူရကွာရင်လည်းဒီဟာရပြီမှဒီကျွန်တော်အကွာရတောင်းတာသူတို့ကိုအစာကားပေးပြီးမှကျွန်တော်ကိုခေါ်ရင်ကျွန်တော်ပူပါစီပြေလို့ပဲယုံကြည်တယ်။ရကိုင်မှာတချို့မွတ်စလင်ရိုဟန်ဂျာတမျိုးဒီမဟုတ်ဘူးအဲ့လိုကမင်းရှိတယ်ရကန်ရှိတယ်ဖက်ရှိတယ်ရနောပြီးတော့ကမင်းရှိတယ်သူတို့လည်းဒီလိုဒုက္ခနဲ့ပြန်ဆိုင်နေရတယ်သူတို့ကိုလည်းဘာမှအကကွေမပေးပါဘူးအခုဒီသူတို့ကအရင်နေရစားတာပြီးမှကျွန်တော်ကိုခေါ်ရင်ကျွန်တော်ကပူပြီးတော့ယုံကြည်မှုရှိတယ်။ဒီလူတွေကခန့်တယ်မှလည်းနေရှင်နာမဟုတ်ဘူး။ဘင်္ဂလားဒေ့ရှ်မှလည်းနေရှင်နာမဟုတ်ဘူး။ကျွန်တော်ကဒီနိုင်ငံသားမှမဟုတ်တာမှတို့ကအေးမြန်မာပြည်ကိုပဲပြင်ရှင်တယ်မြန်မာပြည်ကိုပဲပြင်ရှင်တယ်မြန်မာကိုယ်နေရကိုပဲကိုပြင်ရှင်တယ်ဒါပဲပြောနေတဲ့ကြတာ
။အခုလိုနေရပြန်လို့ကြတဲ့ဒုက္ခတွေနေရပြန်နိုင်ရေးမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားဆွေးနွေးမှုတွေဖြစ်လာဖို့တရုတ်နိုင်ငံဘက်ကကြားဝင်ဆောင်ရွက်ပေးတဲ့အပေါ်ကျေးဇူးတင်ကြောင်းကိုလည်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးဟောက်တိုစွန်းကအင်္ဂါနေ့ကကျင်းပတဲ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေနေရပြန်မဲ့အခြေအနေတွေဖန်တီးပေးဖို့ထပ်ပြီးတော့တိုက်တွန်းခဲ့ပါတယ်။မြန်မာအနာဘိုင်းတွေဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်မပြုပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးခရီးပြုထားပြီးဘင်္ဂလားဒေ့ရှ်နဲ့ကကုလသမဂ္ဂနယ်ပါနေရပြန်ရေးစီစဉ်မှုအတိအကျလက်မှတ်ရေးထိုးသဘောတူထားပါတယ်ရှင်။ကျွန်မစုမုံမှာ